ပြန်စုရွေးကောက်ပွဲကော်မရှင်အပေါ်တော့ဒီလာမယ့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာမီဒီယာသမားတွေသတင်းရယူခွင့်ရှိတာနဲ့ပတ်သက်ပြီးတော့ဒီနေ့အကြောင်းကြားလာတာတွေ့ရပါတယ်ဆရာ။အဲ့ဒီအကြောင်းကြားစာမှာဆိုလို့ရှိရင်ဒီသတင်းရယူမဲ့ဒီမီဒီယာသမားတွေရဲ့ကိုယ်တိုင်ခံဝင်ချက်ဆိုတာလည်းပူတွဲပါနေပါတယ်။ဆိုတော့ဆရာအခုလို့ကိုယ်တိုင်ခံဝင်ချက်ရေးထိုးဖို့လိုအပ်လားဆရာ
။ကိုယ်တိုင်ခံဝင်ချက်ဆိုတာကလိုအပ်တယ်တော့ပြောလို့လည်းရတယ်ဗျာ။မလိုအပ်ဘူးဆိုရင်လည်းပြောလို့ရပါတယ်။ဒါပေမဲ့ကျွန်တော်ကခွာထားတာကဒီကနေ့အခြေအနေပေါ့ဗျာလက်ရှိတင်ရဲ့အခြေအနေပေါ့ဗျာ
ဟုတ်ကဲ
့သတင်းမီဒီယာတွေဘက်ကလည်းတိတ်ပြီးတော့မပြည့်စုံမီဒီယာတွေပါတယ်နောက်ပြီးတော့သတင်းမီဒီယာလောကထဲမှာလည်းပဲရိုးရိုးအတော်တော်တွေလည်းရှိနေတယ်ပေါ့ဗျာအဲ့ဒါတွေကိုလည်းကာကွယ်တဲ့သဘောဖြစ်ပါတယ်အထူးသဖြင့်တော့ဒီသတင်းစာလောကအားလုံးတက်တော့ဆိုတော့မပေါ့ဘူးတချို့တချို့ဒီကိစ္စတွေမှာနည်းနည်းလေးဘယ်လိုကောင်းလဲနည်းနည်းလေးပေါ့ဗျာဟိုသတိစားသိနေတဲ့သဘောပေါ့
အခုလို့ဒီခံဝင်ချက်မျိုးဆိုတာပြီးခဲ့တဲ့2010နဲ့2012ရွေးကောက်ပွဲတွေမှာမီဒီယာသမားတွေဒီလိုခံဝင်ချက်ရေးထိုးခဲ့ရတာမျိုးမရှိပါဘူးဆရာဆိုတော့ဒီလာမယ့်ရွေးကောက်ပွဲမှာသတင်းမီဒီယာသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်ကိုထိခိုက်စေသလားဆရာ
အတဲကျတာဖြစ်နေတယ်သမီးဟိုလုံးလုံးကြီးတော့မဟုတ်ဘူးပေါ့နော်ဟိုလိုဒါနဲ့အဟန်တော့ဖြစ်သွားတာပေါ့အဟန်နောက်ဖြစ်တာကထိခိုက်တာပဲလေနှစ်ဖက်စလုံးလိုက်နာမယ်ကိစ္စတော့ဥကပြောတော့တာတစ်ဖက်သက်တဲ့ပြောတော့တစ်ဖက်ကဟိုလိုက်တာပေါ့လေလိုအပ်တာပေါ့အဲ့ဒီတော့မရှင်းနေတာတွေကကော်မရှင်ကိုတရားမေးရမယ်ပေါ့အဲ့ခုနပြောလို့ပေါ့သမီးအထောက်ထားပြပြီးတော့ရှောက်ထားရမယ်ဆိုရင်ဟိုကဒါတမီးပေါ့ကန့်တတ်တယ်ဖြစ်သွားတာပေါ့အဲ့ဒါလေးတော့ဘာလို့သိပြီးသိချက်မစနိုးစမောက်ဖြစ်နေတာရှင်းနေလည်းမသိရတဲ့အတွက်ပေါ့နော်ဟုတ်တယ်မလားဟုတ်တော့လွတ်လပ်စွာသတင်းရယူနေရင်မရှိပဲနဲ့ရေကောက်ပွဲကတရားမျှတလွတ်လပ်ခြင်းရှိမရှိဘယ်လို့ပြောမလဲနော်အဲ့ဒါတည်းတစ်ခုရှိတာပေါ့ကျုပ်ဘက်ကော်မရှင်ဘက်ကဒီလွတ်လပ်တရားမျှတဆိုတာလှုပ်ချင်းမလှုပ်ချင်းကိုဘာလို့ကတတ်ကျက်ပြီးကြားရရင်စောင့်ကြည့်ရမယ်ဆိုရင်တော့ဒါသိမဟုတ်သေးဘူးလို့ထင်တာပဲ
။ပြန်စုရေကောက်ဘက်ကော်မရှင်ကလေဒီလိုမျိုးပေါ့နော်ဟိုဒီမီဒီယာတွေသတင်းရယူခွင့်နဲ့ပတ်သက်ပြီးတော့ဒီလိုကြေညာချက်ထုတ်ဖို့အတွက်ဆရာတို့နဲ့များတိုင်းမင်းညှိနှိုင်းထားတာများရှိပါလားဆရာရဲ့
။ဟိုဘာလို့လဲသူနဲ့မတွေ့ဘူးလေဒီသတင်းဒီစာထွက်တဲ့အချိန်မှာဘာလို့လဲသူနဲ့ဘာမှမတွေ့ရဘူးလေ။သူကသူထုတ်လိုက်တာဆိုတော့ဘာလို့ဘက်ကမီဒီယာလေးတွေရှိလာတာပေါ့သမီးရဲ့။အဲ့ဒါကြောင့်မလို့ဘာလို့ကော်မရှင်နဲ့တွေ့ဆုံညှိနှိုင်းလို့ကြုံပေါ်ရတယ်။ဆရာတို့နဲ့ကြုံတွေ့ပြရစီရန်ကုန်ရုံးဘက်မှာပဲတွေ့ပြရစီအော်ဟိုလာ28ရတော့ကြနေဒါမှ30ပြည့်နေနေပေါ့နော်သူကအပါတော့စာပြန်လိုက်ပြီတမီးရဲ့
သတင်းယူမဲ့မီဒီယာသမားတွေအနေနဲ့အခုလိုကိုရိုင်းခံဝင်ချက်ရေးထိုးရမယ်ဆိုတာမျိုးပါနေတာနဲ့ပတ်သက်ပြီးတော့မီဒီယာသမားတွေကဝေဖန်နေကြတာရှိပါတယ်ဆရာအဲ့တော့ဆရာအနေနဲ့ရောဒီပေါ်မှာဗာများပြောချင်လဲရှင
်ဒါတော့သဘောကျပါတယ်သတင်းမီဒီယာတွေကတော့သူကညွှန်ကြတာပေါ့နော်ဟိုအခုနပြောလို့ပေါ့ဒါမျက်စနာကြည့်ပြီးလည်းလောလောဆယ်ပါလဲချိုးဝဲမပြပြခွင့်တော့ပါလို့မရှိရစီအောင်ဆိုတာအဲ့ဒီလိုလို့တာသတင်းမီဒီယာကတော့ဒိနာမစ်ကျိုးနဲ့အတိုင်းလိုက်နာမှာပေါ့ဒီယူကဇလဇမစ္စနာပေးခွင့်ရှိတဲ့လူကတော့မကြည့်ကြရအောင်တော့ဘာလို့ကပုံပြီးကြိုးစားမှာပေါ့အစိုးရမဲယုံနဲ့ပတ်သက်တဲ့တာဝန်ရှိတဲ့လူကလုံရင်ဘယ်လိုလုပ်မလဲအဲ့ဒီကြတော့ဘာလို့ရှင်းအောင်မေးရမလဲတော့ခင်ဗျားတို့ညင်ကြတော့ခင်ဗျားတို့ကအဲ့လိုလုံမလုံဘူးကျုပ်ကစောင့်ကြည့်မဲ့လူတွေကျုပ်တို့ကတတ်ချက်တွေနဲ့စောင့်ကြည့်နေရလို့ရှိရင်ကျုပ်တို့ဘယ်လိုပြီးမလဲအဲ့လိုပြန်မေးစီဘာလို့ဖြေမလဲအမဆိုလို့တော့အခုကတစ်ဖက်တည်းသတင်းမီဒီယာဘက်ကတော့သူကကတ္တတာရှိတယ်လေသူတို့ကလူတွေဘာတွေကတ္တတာပြောလေကတ္တတာဘိုးဆိုင်ကမှမလေ
တမန်မျိုးနဲ့အတွင်းမှာပဲယူကောက်ပွဲသတင်းရယူဖို့ပေါ့နော်တာဝန်ပေးစေလို့ထားသူတွေဖြစ်တယ်ဆိုတော့ထောက်ထားနဲ့တင်ပြရမယ်ဆိုပြီးတော့ညွှန်းဆိုထားတာပါပါတယ်ဆရာအဲ့တော့ဒီကိုလျှောက်ထားတဲ့မျိုးနယ်တစ်ခုအတွက်ကိုပဲသတင်းကိုရယူခွင့်ရှိတာလားတခြားသူနီးစပ်ရာတခြားမျိုးနယ်တွေမှာတကယ်လို့တွားရောက်သတင်းယူမယ်ဆိုလို့ရှိရင်ကော်မရှင်ကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေနဲ့မညီဘူးဆိုပြီးတော့များညီစွန်းနိုင်လားဆရာဆရာဘယ်လိုများနားလည်ထားပါသလဲရှင်
ဒီနေနေပြကျွန်တော်တို့စလာကိုကျွန်တော်တို့ဘရင်းလာတဲ့ဖွဲ့စည်းပုံမှာတိတ်စနစ်တကျတော့မရှိဘူးပါခင်ဗျာဆိုတော့လည်းကျွန်တော်တို့ကတောင်းကလာတဲ့ရင်တော့ကဥမမောင်ဖြူဆိုရင်ဒီဟာတောင်းကလာတဲ့ရင်တော့ပဲသူ့မှာတောင်းကလာတဲ့ရင်တော့ဆိုတဲ့ ID ရှိမယ်ဗျာဒီ ID နဲ့သူတောင်းကလာမှာတော့သူသွားကြည့်မတော်ဘူးတောင်းကလာနဲ့ဆက်ဆက်နေသေးပေါ့ဗျာအာဆိုတော့တကုံမျိုးနဲ့သွားမယ်ဆိုလို့ရှိရင်တော့ဒါမမရဘူးဗျာသူတောင်းကလာတဲ့မှာပဲသူလိုရမှာပဲ
ဆရာအခုလိုဖြစ်ကြပြီကျေးဇူးတင်ပါတယ်နော်ဆရာ
ရပါပါ